အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အနီးကပ်ယုံကြည်စိတ်ချရသောအရာရှိဖြစ်တဲ့အင်ဒီယိုဆက်သွယ်ရေးညွှန်ကြားရေးဟော့ဖစ်အနေနဲ့ယာတုကလည်းနှုတ်ထွက်လိုက်ပါပြီ2016သမ္မတရွေးကောက်ပွဲမှာတိုင်ခင်တဲ့ကအခုလိုအနီးကပ်ယုံကြည်အောင်ဖြစ်လာခဲ့တဲ့ညွှန်ကြားမှုဟက်စ်အနေနဲ့ဒီရွေးကောက်ပွဲပေါ်ရုရှားဝင်ရောက်နှောက်ယှက်မှုဆိုင်ရာအောက်လက်တော်ချောင်းလိုင်းကော်မတီတကားပိတ်ဌာနစစ်ဆေးပွဲမှာမိကိုတချို့ကိုဖြည့်ဆို့ဖို့ငင်းဆန်ခဲ့ပြီးနောက်တနေ့မှာပဲအခုလိုနှုတ်ထွက်ကြောင်းကြေညာလိုက်တာပါဒီအောက်လက်တော်ချောင်းလိုင်းကော်မတီကြီးကအတိုက်အခံဒီမိုကရက်အမတ်အဒမ်ရှစ်ကတော့အခုလိုနှုတ်ထွက်လိုက်တာကြောင့်ခုံရုံးစစ်ခေါ်စာတုံးပြီးစုံစမ်းစစ်ဆေးတာတွေဆက်လုပ်သွားတင်တယ်လို့တုံ့ပြန်လိုက်ပါတယ်ဒီဖြစ်တော့ဌာနစစ်ဆေးပွဲတဲ့တနေ့ကမိကိုနေတင်းတင်းထန်ထန်မိခံခဲ့ရမှာဟဲ့စနေနဲ့တုံ့လောက်ချောင်းချနေခဲ့တယ်လို့တယောက်သူတချို့ကဆိုပါတယ်ဒါပေမဲ့ခုလိုဖြစ်ခဲ့တာကြောင့်နှုတ်ထွက်ဖို့အကြောင်းဖြစ်လာရသလားဆိုတာကတော့မရှင်းသေးပါဘူးသမ္မတထရမ့်အနေနဲ့မိသားစုဝင်တွေတည်ရင်ယုံကြည်စိတ်ချရာဆုံးသူဖြစ်တဲ့ Hicks နှုတ်ထွက်သွားပြီးမှသူမရဲ့ကိုယ်ကြီးပံ့ပိုးကဲမှုတွေပေါ်ချီချူးလိုက်ပါတယ်တကယ်တော့ Hicks ကသမ္မတထရမ့်ရဲ့14လအတွင်း5ချိန်မြောက်ပြောင်းလဲလုပ်ခဲ့တဲ့ဆက်သွယ်ရေးညွှန်ကြားမှုဖြစ်ပြီးနောက်ရတ္တပတ်တွင်လည်းချီအင်ဗီဒိုမှာဆက်ရှိနေဦးမယ်လို့ထပ်မံထားကြပါတယ်ခင်ဗျ